2022ဧပြီလ18ရက်တထုံမြို့နေမင်္ဂရတောင်ချီမြတ်စင်းကျောင်းတိုက်အတွင်ဆင်ကျင်းပါသည်ဒုတိယအကြိမ်မြောက်တတိပဌံဝိပဿနာ9ရက်တရားစခန်း၌ဟောကြားအပ်သောတောင်ပုဒုရမတရားတော်တောင်ပုဒုရမတရားတော်ရဲ့ပင်စမပိုင်းနိဂုံးကျုပ်ပိုင်းကိုဒီနေ့ဆက်ပြီးတော့ဟောကြားနာကြားရအောင်ခန္ဓာတံပိုးကြီးကိုတတိပညာဆိုတဲ့ပေါက်တူးနဲ့ဝိရိယစိုက်ပြီးတော့တူးဖော်ရတဲ့နေရာမှာတူးဖြူကြတဲ့နေရာမှာတူးဖြူရင်တူးဖြူရင်နဲ့ပထမဆုံးကမ္မထံရှုမှတ်နည်းကိုမသိခြင်းဆိုတဲ့အဝိဇ္ဇာမင်းတုံကြီးကိုတွေ့တယ်အဲ့ဒီမင်းတုံကြီးကိုလည်းပဲကမ္မထံရှုမဏိသိအောင်လေ့လာခြင်းမှတ်သားခြင်းစီပူခြင်းအပြင်ဖယ်ထုတ်လိုက်ရမယ်ဆက်ပြီးတော့ကျူးဖြူလိုက်တဲ့အခါကျတော့ဖားပွားကြီးတကောင်တွေ့တယ်ထိလိုက်တိုင်းထိလိုက်တိုင်းတဖြည်းဖြည်းချင်းကြီးကြီးလာတဲ့ဖားပွားကြီးကိုတွေ့တယ်ဖားပွားဆိုတာကဒေါသကိုပြောတာဖြစ်တယ်တွေ့လေတွေ့လေကြီးထွားလာလေဖြစ်တဲ့ဒေါသတည်ဟူသောဖားပွားကူတော့ဒေါသရဲ့အပြစ်ကိုဆင်ခြင်ခြင်းအပြင်လည်းဖယ်ထုတ်လိုက်ရမယ်ဖြစ်ပေါ်လာတဲ့ဒေါသကိုတတိပဌဏီတိုင်းပစ္စုပန်ကြကြရှုမှတ်သောအပြင်လည်းဖယ်ထုတ်လိုက်ရမယ်အသေးစားဆုံးကတော့အကောင်းဆုံးကတော့တတိပဌဏီနဲ့ပစ္စုပန်ကြကြဖြစ်ပေါ်လာတဲ့ဒေါသစိတ်ကိုဒေါသစိတ်အတိုင်းရှုမှတ်လိုက်တာကတော့အကောင်းဆုံးပါပဲအဲ့လောက်ကမစွမ်းနိုင်ဘူးဆိုရင်လေဒေါသရဲ့အပြစ်ကိုဆင်ခြင်ပြီးတော့ပယ်တတ်ရမယ်ဒေါသရဲ့အပြစ်ကိုဆင်ခြင်မို့ဆင်ခြင်နည်းကတော့အများကြီးရှိတာပေါ့ဒါပေမဲ့လည်းရှုမှတ်မှုအားနေတယ်ဆိုရင်တော့စိတ်ဆွမ်းအားနေပါတဲ့ပုဂ္ဂိုလ်ဆိုရင်တော့ဒေါသရဲ့အပြစ်ကိုဘယ်လိုပဲဆင်ခြင်ဆင်ခြင်ဒေါသကိုပယ်တတ်နိုင်ဖို့သိမ့်မလွယ်ဘူးဒေါသဆိုတာမကောင်းမှန်းစိတ်ကိုပူလောင်စေမှန်းမကောင်းကျိုးတွေဖြစ်စေမှန်းအပြစ်ကြီးမှန်းလူတိုင်းလူလူသိနေကြတာပါပဲသိရင်လည်းအဲ့ဒီဒေါသကိုပယ်ထုတ်ပြဖို့ခက်ခဲနေတတ်တယ်ဒီတော့ဒေါသရဲ့ပြည့်ဆင်ခြင်မုံလေးအများကြီးရှိတဲ့တဲ့ကတစ်ခုလောက်ပဲမှတ်သားထားပေါ့အဲ့ဒါကတော့အနတ္တသဘောကိုဆင်ခြင်ခြင်းပါပဲ ဘယ်ရာမှကိုဖြစ်ခြင်းတလို့မဖြစ်ဘူး ဘယ်ရာဟာသူ့သဘောသူဆောင်နေတာပဲ ကိုဖြစ်ခြင်းတလို့ဖြစ်လို့မရဘူး ကိုလိုခြင်းတလို့လုပ်လို့မရဘူး ကိုလိုခြင်းတလို့မရဘူး သူ့သဘောသူဆောင်နေတဲ့အနတ္တသဘောပဲလို့ဆင်ခြင်လိုက်နိုင်မယ်ဆိုရင်လည်းပဲဒေါသကိုပယ်သဖို့လွယ်ကူတော့ပါလိမ့်မယ်ဒေါသဖြစ်တယ်ဆိုတာကလည်းကိုဖြစ်ခြင်းနာမဖြစ်တဲ့အခါကိုယ်လူကျင်နာမရတဲ့အခါဖြစ်တတ်တဲ့သဘောပါ။ဒါကြောင့်မြတ်စွာဘုရားရှင်ကလည်းအနတ္တလို့ဟောထားတယ်။တဘာဝတရားကြီးကလည်းအနတ္တဖြစ်နေတယ်။အနတ္တဖြစ်နေတဲ့သဘောတရားကိုကိုကအတ္တဆန်းဆန်းနဲ့ကိုဖြစ်ခြင်းနာဖြစ်ရမယ်။ကိုလူကျင်နာရရမယ်လို့ဘုလိုပဲဖြစ်ပါမလဲ။ကိုဖြစ်ခြင်းလည်းမဖြစ်တဲ့အနတ္တကိုလူကျင်လို့မရတဲ့အနတ္တကိုအလိုမလိုက်တဲ့အနတ္တကိုအဆိုးမရတဲ့အနတ္တလို့အနတ္တသဘောလေးကိုညံသွင်းလိုက်နိုင်မယ်ဆိုရင်လည်းပဲကြုံတွေ့လာတဲ့ကိုမလိုလားတဲ့အာယုန်တွေကြောင့်ဒေါသမဖြစ်ဖြစ်ဒေါသကင်းရှင်းသွားပါလိမ့်မယ်ဒါဆိုရင်ဒေါသဆိုတဲ့ဖားပွားကတဖြည်းဖြည်းကြီးထွားမလာတော့ဘဲနဲ့ပင်းငယ်တဲ့ရွယ်စားနဲ့ပဲပြီးပြောက်သွားပါလိမ့်မယ်ကမ္မထာလူကိုအာထုတ်ပြီးဆိုရင်တော့ပို့ပြီးတော့ဖြစ်တတ်တာပါပဲတမန်ချိန်မှာစိတ်တူစရာမဟုတ်တာလေးကစိတ်ဆိုးစရာမဟုတ်တာလေးကလေတကယ်တရားအထုတ်လာလို့တမာတိအားရကောင်းလာပြီဆိုရင်အလိုလိုနေရင်စိတ်တူနေတတ်တယ်စိတ်ဆိုးနေတတ်တယ်ဒါကြောင့်ဒါလေးကိုလည်းအထူးသတိထားပြီးတော့ဒုက္ခဝေဒနာကြောင့်ပဲဖြစ်ဖြစ်ပတ်ဝန်းကျင်ခြေနေကြောင့်ပဲဖြစ်ဖြစ်ပတ်ဝန်းကျင်ကပုဂ္ဂိုလ်တိကြောင့်ပဲဖြစ်ဖြစ်အစာအသောက်ကြောင့်ပဲဖြစ်ဖြစ်ဘာအကြောင်းကြောင့်ပဲဒေါသတွေဖြစ်ဖြစ်အထူးသဖြင့်တော့တရားအထုတ်နေတဲ့အချိန်ဆိုတော့ဒုက္ခဝေဒနာကြီးကြောင့်ပို့ပြီးတော့ဒေါသဖြစ်လာတတ်တာပါပဲအဲ့ဒီဒေါသကိုလည်းရှုမှတ်ရမယ်ဒါမှမဟုတ်အဲ့ဒီဒုက္ခဝေဒနာကိုလည်းကြွကြဆာဆာရှုမှတ်ရမယ်ဒါဆိုရင်ဒေါသဆိုတဲ့ဖားပွားကြီးကိုဖယ်ထုတ်ပြီးသားဖြစ်သွားမယ် အဲ့ဒီလိုနဲ့တံပိုးတူသမားဖြစ်တဲ့ယောဂီဟာဆက်ပြီးတော့တတိပညာဆိုတဲ့တောက်တူးတဲ့တံပိုးကိုဆက်ဆက်ပြီးတူးလိုက်တာဘာတွေ့သလဲတော့လမ်းနှစ်ခွာကိုတွေ့တယ်လမ်းနှစ်ခွာဆိုတာကတော့ဝိသိကိစ္စကိုပြောတာပါပဲဘယ်ရာကိုမှတက်ပြတ်သားသားမဆုံးဖြတ်နိုင်တဲ့သဘောယုံမှန်တမ်းမြတ်ဖြစ်နေတဲ့သဘောကြွေဝင်နေတဲ့သဘောကိုဘာလို့ခေါ်လဲဝိသိကိစ္စလို့ခေါ်တယ် အဲ့ဒီဝိသိကိစ္စဟာလမ်းနှစ်ခွနဲ့တွေ့တယ်ယရနာပစ္စည်းတွေအခုတန်ရှင်ွေယရနာတွေအိတ်တလုံးနဲ့အပြည့်ထက်ပြီးတော့ကုံရောင်းသွားတဲ့ကန္တာယခကြီးတစ်ခုကနေကုံရောင်းသွားတဲ့လူတယောက်ကသွားရင်သွားရင်နဲ့တဏှာရောက်တော့လမ်းခကြီးသွားနေတဲ့ပုဂ္ဂိုလ်တွေကိုခိုးဆူးလူရက်တဲ့အခိုးသားဓမြတွေနဲ့တွေ့တယ်ဓမြတွေနဲ့တွေ့တော့ အဲ့ဒီဂုံတွေကဓမြတိလက်ကလွတ်အောင်ဆိုပြီးတော့ပြီးတယ်ခြေဂုံတုတ်ပြီးတော့ပြီးတယ်ပြီးရင်လည်းနေရာတနေရာရောက်တော့လမ်းနှစ်ခွကိုတွေ့တယ်လမ်းနှစ်ခွတွေ့တဲ့အခါမှာလမ်းခွမှာခြေစုံရက်ပြီးတော့ဘယ်ဘက်လမ်းကလိုက်ရကောင်းမလားညာဘက်လမ်းလိုက်ရကောင်းမလားလို့သူစိတ်ထဲမှာနှလုံးနှစ်ခွဖြစ်နေတယ်ဒီဟာဖြစ်နေတယ်အဲ့ဒီလိုရက်ပြီးတော့ဘယ်လမ်းလိုက်ရကောင်းမလားညာလမ်းလိုက်ရကောင် ကိုယ်လူယူလိုက်တယ်လမ်းနှခွားမှာတွေ့ဝေနေခြင်းသည်ပျက်စီးဆုံးရှုံးခြင်းရဲ့အကြောင်းဖြစ်တယ်ကျွန်တော်လာသည်မြတ်အာယုန်၏ကိုတတိပဏ္ဏနေကြဝိပဿနာရှုမှတ်သောအခြင်းခန္ဓာတောင်ဘုတ်ကိုတူးဖြိုနေတဲ့ယောဂီပုဂ္ဂိုလ်ဟာလည်းပဲတရားအားထုတ်ခြင်းအားထုတ်ခြင်းနဲ့ ဖြစ်လာတတ်တဲ့ယုံမသံတရားတွေကတော့အများကြီးပေါ်ယောဂီတူချင်းရဲ့စိတ်နေစိတ်ထားယောဂီတူချင်းရဲ့အသိဉာဏ်ယောဂီတူချင်းရဲ့အတွေ့အကြုံအားလျော်စွာအများကြီးရှိနိုင်ပါတယ်ယောဂီတူချင်းကိုတရားစစ်လက်လို့ရှိရင်တော့သူတို့မှဖြစ်တတ်တဲ့ယုံမသံတရားလေးတွေဆိုတာပေါ်လာတာပါပဲယောဂီမှာပေါ်လာတဲ့ယုံမသံတရားလေးတွေကိုကမ္မထမ်းစစ်တဲ့ပုဂ္ဂိုလ်ကကမ္မထမ်းဆရာကတရားစစ်ရင်နဲ့ ပြုပြင်ပေးရတယ်ရှင်းလင်းပေးရတယ်အခုတော့အများနဲ့ခြုံငုံပြီးတော့ဟောရမှာဆိုတော့ရှိရှိသမျှဖြစ်နိုင်သမျှဝိသေကိစ္စတွေအကုန်လုံးကိုပြောပြလို့တော့မဖြစ်ဘူးနှစ်ခုလောက်ပဲပြောခြင်းပါတယ်တစ်ခုကတော့တရားအထုတ်တဲ့နေရာမှာအမှတ်မလိုပါဘူးသိနေရင်ပြီးတာပဲအမှတ်မပါလည်းပဲရမယ်ချင်ပါရဲ့ဆိုတဲ့ဝိသေကိစ္စလေးတစ်ခု နောက်တစ်ခုကတော့တရားအထုတ်တဲ့နေရာမှာရုပ်သက်သက်ရှုလေမက်ဖို့ရနိုင်တာပါပဲနံသက်သက်ရှုလေမက်ဖို့ရနိုင်တာပါပဲဆိုတဲ့ယုံမသံတရားတစ်ခုအဲ့ဒီနှစ်ခုလေးတော့အချင်းချင်းပြီးတော့ပြောပြခြင်းပါတယ်ဟိုတနေ့ကလည်းပြောခဲ့ပြီးပါပြီတရားအထုတ်တဲ့နေရာမှာဘယ်သူကိုရှည်တန်းတင်ရမလဲတော့ဥမ္မတ်ကြီးကိုရှည်တန်းတင်ရမယ် တရားထုတ်တဲ့ယောဂီပုဂ္ဂိုလ်ကအမြဲတမ်းဥမ္မတ်ကြီးကိုရှည်တန်းတင်ပြီးတော့အားထုတ်ရမယ်လို့ဆိုလိုပါတယ်ဒီတော့အမှတ်ရဲ့သဘောလေးတွေကိုတနေ့နည်းနည်းတနေ့နည်းနည်းနဲ့ပြောတာတော့အများကြီးပါပဲငါးရက်စာစုပေါင်းလိုက်လို့ရှင်တော့ချက်တော်တော်များများထွက်လာမှာပေါ့ဒီတော့ဒီနေ့အမှတ်ရဲ့စွမ်းရည်တတ္တိ၃မျိုးကိုပြောခြင်းပါတယ် သွားသွားတယ်ထိုင်ထိုင်နေစားစားတယ်စွန့်စွန့်နေဝင်ဝင်နေထွက်ထွက်တယ်စသဖြင့်ဒေါလုံးစေကြုံတွေ့လာတဲ့အာယုံကိုကြုံနေတဲ့အတိုင်းယိုယိုရှင်းရှင်းလေးခေါ်ခေါ်သုံးလုံးနေတဲ့အတိုင်းငကိုဆူနေတဲ့အတိုင်းလေးပဲမှတ်လိုက်ခြင်းဟာဘာအကျိုးရသလဲဆိုရင်နံပါတ်၁မိမိရဲ့စိတ်ကိုအာယုံတစ်ပါးမလွင့်ပါးစေဘဲနဲ့အရှုခံအာယုံအပေါ်မှာပဲ တဲ့တဲ့မမခိုင်မြဲစေနိုင်တဲ့အကျိုးရပါတယ်အမှတ်မပါဘူးဆိုရင်စိတ်ကဟိုရောက်ဒီရောက်နဲ့ဖြစ်နေတတ်တယ်အမှတ်ကလေးနဲ့မှတ်လိုက်တော့မှမိမိရဲ့စိတ်ကလေးကအာယုံမှာကက်ကနေကက်ကနေကပ်မိသွားပါတယ်ဒါကြောင့်အရှုခံအာယုံပေါ်မှာစိတ်ကလေးခိုင်ခိုင်မြဲမြဲနဲ့တည်တတ်နေအောင်လည်းပဲကျေးဇူးပြုပါတယ်နောက်နံပါတ်၂စွမ်းရည်ကတော့ Pinya Tema Ngoni de Paramata Vodhi Gulebe Polo Pola Aung Potuk Bivare Shuma Khazamara Pinya Vodhi Poni Mabo Wenne Chate Sve Nakhaunu Liru Tari Mnyeni Umabe Wenne Chate Sure Sakalung Pinya Du Tari Pinya Gowe Patamara Ayung Pune Mileme Ma'ari Gaunavi, Madi Selavi, so you know, Eri Pinya Tegani, Ngokwe Nire, Paramatavori, Pola Lime, Pinya Suragale, Paramatavogo, Jesu Bure, Pinya Ne, Paramatavogo, Jesu Majure, Pinya Lu, Shiri Ragu, Kuwe Wene Totode, Tuadware Sasare Lu, Shuma Nire, Pinya Garo, Tisa Mana, This Pinya, Parama Dvone, Lailu Nitude, Pinya, Parama Gum, Yendu, Zinane, Pinya, Wiza Mana, Pinya, Manege, Tensha Shire, Parama Gube, Nameta Tare, Pinya, Pinide, Tayan, Pinya Go, Dombiro, Mabaluji, the Pinine, Parama Dvori, Pola, Naimare, Malayde, Suragalet, Nibio, Name, Kola, Dabebo, Kamatanga, Nakushivare, Ancient Kamatan, Ere Kamatan, so we don't know you see it. Nadi Wali Matatika, Willy T. Yet, Twelly T. Yama, the Dika Biro, Winne, Twate, Winne, Twate, Edilu Shumani Ragado, Ancient Kamatan, Lu Kovare, Willy Twelly Sura, Mieran Shinide, No Nide, Chima Masutane, Apio Nide, Chima Dama, Mieran Tensha Shinide, ဒါကြောင့်အမြဲတမ်းရှိနေတဲ့အတွက်ကြောင့်သူ့ကိုအင်းရှင်းလို့ခေါ်တယ်အင်းရှင်းဖြစ်တဲ့ဝိနည်းထွက်လေးကိုသတိကပ်ပြီးတော့ရှုမှတ်တဲ့ကမ္မထံကိုလည်းပဲအင်းရှင်းကမ္မထံလို့ခေါ်ပါတယ်ဝိနည်းထွက်လေးမှာရှုနေတဲ့ဝေဒနာပေါ်တော့ဝေဒနာမှကြာရာရီနာနာရီပေါ်လာတော့ကြာရာနာနာရီမှအဲ့ဒီမြင်တာကြာရာနာနာရီဝေဒနာရီဆိုတာကအဲ့ဒီဖြစ်တယ်အမြဲတမ်းဖြစ်နေတာမဟုတ်ဘူး ဆိုတော့ဝိရဏဆိုရင်လည်းနာရကျင်နာကြိုက်တာခဲတာဆိုတော့ဝိရဏတွေကအမြဲတမ်းကြီးဖြစ်နေတာမဟုတ်ဘူးတခါတည်းရမအကြောင်းတိုက်ဆိုင်လို့ဖြစ်လာတာဒါကြောင့်သူကဧည့်သည်ပဲမြင်တာတို့ကြားတာတို့နာနာတို့စားတာတို့ထိတာတို့တွေးတာတို့ဆိုတာကလည်းပဲအကြောင်းအလျော်စွာဖြစ်လာတာဒီမလို့သူတို့လည်းပဲဧည့်သည်ပဲအဲ့ဒီဝိရဏကိုရှုမှတ်တာမြင်တာကြားတာနာနာစားတာတွေကိုရှုမှတ်တာကိုတော့ဧည့်သည်ကမ္မထံလို့ခေါ် ancient in it, Ainu Ainarine, Sessane, Niamaleve, Nameli Koyare. So, what a Tamesara may solution, ancient Maga, Tamelivari Kubi Babi. Kubi Galushi, Himi, ancient Liam Jagu, Name Makovene, Mailing Mobido, Himakubi Babi, so Vido Biolu, ancient Liam Jaga, the Boja Bamla, the Wamja, Nezo no. အဖေကြီးဒီမှာသမီးခုပြီးသွားပြီစားကြရအောင်ကျတော့အဖေကြီးရေးဆိုတဲ့နာမည်လေးတော့ခေါ်မခေါ်လိုက်ရဘူးလားခေါ်လိုက်ရတယ်အိမ်မှာရှိတဲ့သားတွေသမီးတွေဆိုလို့ရှိရင်လည်းပဲကဲသားကြီးရေးလားသမီးစားရအောင်တန်းငယ်တွေလားသမီးစားရအောင်သမီးကြီးလားသမီးစားရအောင်သမီးငယ်လေးလားသမီးစားရအောင်စသဖြင့်နာမည်လေးခေါ်ရတယ်တာကြီးတန်းငယ်သမီးကြီးသမီးငယ်အဆက်ရှိတဲ့နာမည်လေးခေါ်လိုက်မှဒါသမီးတွေကလည်းပဲကျင်းနှံ့သွားတယ ဒီလိုတာကြီးတန်းငယ်စသည်ဖြင့်နာမည်ခေါ်တာဟာမေတ္တာတရားရဲ့တင်ကြည်တန်လေးဖြစ်ပါတယ်တကယ်လို့မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကတာတရားရောက်နေစိတ်ဆူးနေပြီဆိုရင်နာမည်ခေါ်သေးလားတာကြီးမခေါ်တော့ဘူးလို့ခေါ်လဲဟောအကြီးကောင်တစ်ချက်ဆိုတော့နာမည်တော့မခေါ်ဘူးပေါ့လေခေါ်မယ်ဆိုရင်လည်းအကြီးကောင်ဒီမှာထမင်းစားလဲခုပြီးသွားပြီခတ်မှာမှာပဲပေါ့လေတချို့ဆိုလို့ရှိရင်လည်းဥပမာမောင် ပြီးတော့ဒီနေ့ဒီနေ့ကတော့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ မမများတို့စသည်အဖြင့်အရက်ထဲမှာအများခေါ်နေတဲ့တကောင်ရှင်ထဲမှာပါတဲ့နာမည်အတိုင်းခေါ်ရကြတော့မေတ္တာတရားကိုမဖြစ်စေဘူး။တာရွယ်ဆိုတာသမီးသမီးဆိုလို့ရှင်လဲသမီးတာလီသမီးလီစသည်အဖြင့်မေတ္တာတရားစံဝင်တဲ့နာမည်လေးနဲ့ခေါ်လိုက်တော့မှကျောင်းထဲပြောင်းအင်းရှင်လေးအင်းရှင်လို့ဆိုလိုက်ရင်မိသားစုတစ်စုလုံးပါပါတယ်။ မိသားစုတယောက်နဲ့တယောက်မေတ္တာတတ်တည်တူပါစီပါတယ်မေတ္တာတတ်တည်ခိုင်မြဲစီပါတယ်အဲ့ဒီလိုပါပဲပညာတော့ပညာပဲတရားရှိမှတ်တဲ့အခါမှာအမှတ်ကတော့အမှတ်ပါပဲဒါပေမဲ့အဲ့ဒီအမှတ်သည်ပရမတ်ကိုကျေစုပြုတဲ့ပရမတ်ကိုအထောက်အကူပြုတဲ့ပညာမျိုးဖြစ်ရမယ်ဆိုတော့ဝင်လေထွက်လေမှတ်တယ်ဆိုလို့ရှိရင်လည်းပဲဝင်လေထွက်လေထိတဲ့မြတ်မှာနှာခေါင်းဆိုတာကလည်းရှိနေတာပဲအဲ့ဒါကိုနှာခေါင်း ပြီးတော့ဒီနေ့ကျွန်တော်တို့ကပရမတ်ကိုကြည်စုပြုနိုင်ရလားမပြုနိုင်ဘူးပညာကိုပဲကြည်စုပြုမယ်ပညာကိုပဲပညာအစွဲကိုပဲခိုင်မြဲသွားစေလိမ့်မယ်မျက်စိနဲ့အစဉ်တစုကိုမြင်နေဆိုလို့ရှိရင်လည်းပဲမောင်ပါကိုမြင်တော့မောင်ပါမောင်ပါလို့မှတ်နေလို့ရှိရင်မှန်တော့မှန်တာပေါ့ဒါပေမဲ့အဲ့ဒီမောင်ပါမောင်ပါမောင်ပါနဲ့မှတ်နေတာက ပရမတ်ကိုလုံးဝကျေးဇူးမပြုနိုင်ပါဘူးသေအောင်မှတ်ပါဘရောမဝိပဿနာဉာဏ်မဖြစ်နိုင်ပါဘူးအဲ့တော့မောင်ပါကိုမြင်လဲပဲမြင်တယ်မြင်တယ်မြင်တယ်ဆိုတာလည်းတကယ်တော့ပညာပါပဲနော်နာမည်ပညာပဲတင်ကိတာပညာပဲဒါပေမဲ့မြင်တာကိုမြင်တယ်မြင်တယ်လို့မှတ်လိုက်တဲ့ဒီနာမည်ကပရမတ်သဘောတည်းမြင်လာဖို့အတွက်ကျေးဇူးပြုပါတယ် ခုနအိမ်မှာရှိတဲ့မိသားစုကိုနာမည်ခေါ်ပုံနဲ့နမူနာထားပြီးစဉ်းစားလိုက်ပါကိုမိသားစုချင်းချင်းနာမည်ခေါ်ကြတယ်လို့ပဲအဲ့ဒါနည်းနည်းပြန်ခေါ်တော့နော်ကိုမိသားစုချင်းချင်းနာမည်ခေါ်ကြတယ်လို့ပဲဧည့်သည်လာပြီးဆိုရင်လည်းပဲနာမည်ကခေါ်ရတာပဲဆိုတော့မောင်မဆိုတဲ့သူကအင်းကိုအလဲရောက်လာတယ်ဆိုလို့ရှိရင်ကိုပါ ဘဲကလာလာလေဘဲကနှစ်လာလာလေနေကောင်းရလားသာရီသမီးတွေကဘလို့လဲပညာစသည်ဖြင့်နာမည်လေးခေါ်ပြီးတော့နှုတ်ဆက်လိုက်ရတယ်နာမည်လေးခေါ်ပြီးတော့နှုတ်ဆက်လိုက်မှလည်းပဲဧည့်သည်ကသဘောကျတယ်လာကြတဲ့ကမင်းကထူထူပြီးတော့ဘဲကလာလာလေဘာလဲဆိုလို့ရှင်တော့ဧည့်သည်ကလည်းသဘောကျမှာမဟုတ်ဘူးဒီတော့ဘယ်သူမှစုပ်ပေါ်လေတယောက်နဲ့တယောက်တွေ့တဲ့အခါနာမည်လေးခေါ်ပြီးနှုတ်ဆက်မှာဒီလူကနာမည်မှတ်မိ ကျူတာပဲဆိုပြီးတော့သဘောကျသွားတယ်နာမည်ခေါ်တဲ့ပုဂ္ဂိုလ်ပေါ်မှာလည်းမေတ္တာတက်တည်တက်ရောက်သွားတယ်အဲ့ဒီလိုပါပဲဧည့်သည်လို့ခေါ်တဲ့ဝေဒနာတို့ယေနာကြတာနာနာစားတာတို့အဲ့ဒီအာယုန်နဲ့အဲ့ဒီဧည့်သည်တွေရောက်လာတဲ့အခါမှာလည်းပဲနာမည်လေးခေါ်လိုက်ရတယ်ဆိုတော့နာရဲဝေဒနာဖြစ်လာပြီဆိုရင် နာရဲနာရဲလို့ရှင်းမလိုက်တာဟာဧည့်သည်ကိုနာမည်ခေါ်ပြီးနှုတ်ဆက်လိုက်တာနဲ့အတူတူပါပဲကျင်တဲ့သဘောလေးပေါ်လာတော့လေကျင်နေအောင်းတဲ့သဘောလေးပေါ်လာတော့အောင်းနေအောင်းနေအဲ့ဒီလိုနာမည်လေးတက်ပြီးတော့မှတ်လိုက်တာဟာဧည့်သည်ကိုနာမည်ခေါ်ပြီးတော့နှွေးထွေးစွာနှုတ်ဆက်လိုက်တာနဲ့အတူတူပါပဲအဲ့တော့ဧည့်သည်ကလည်းသဘောကျသွားပြီးတော့ကဲနာရဲဝေဒနာလေးပဲဆိုကြပါစို့ကဲကျွန်တော်ခဏလာမယ်နော ကျွန်တော်ကြောင့်လေးတွေခင်ဗျာသိမှာမဟုတ်ပြောပြပြစီဆိုပြီးတော့ဝေဒနာကနားတဲ့ဝေဒနာကသူ့ရဲ့တဘာဝလေးတွေကိုသူကပြောပြမလို့လာပါတယ်အဲ့ဒါကိုယောဂီတို့ကဒီဧည့်သည်စကားရောရှိလိုက်တာစကားများလိုက်တာဆိုပြီးတော့ကျွန်တော်ကြောင့်ပြင်ပြီးတော့နေလိုက်လို့ရှိရင်ခက်တီတီကြီးနေလိုက်လို့ရှိရင်ဧည့်သည်ကကြာကြာနေပါမလား မရပါဘူးတို့ကြောင့်ဝေဒနာဖြစ်ပြီဆိုရင်ဆက်ချင်းပြောင်းရှုပ်ပြီးတော့မပြရဝေဒနာတက်တာတော့ပြီးဆိုပြီးတော့ဟိုပြင်းဒီပြင်းလောက်လိုက်တာမျိုးတို့ဝေဒနာကိုမျက်နှာလွှဲထားပြီးတော့ကဲသူ့အတူဝေဒနာပြင်းနေပြင်းမစီဝင်လေထွက်လေပဲငါမရရအောင်မှတ်ပေးမှတ်မယ်ဆိုပြီးတော့ဝေဒနာတစ်ချက်သားအရှုတစ်ချက်သားဆိုပြီးတော့ဝေဒနာပြင်းပြင်းတဲ့လောက်ရှူအားတွေအတင်းစိုက်ပြီးတော့လွှတ်တိုက်တယ်လို့ရှူပ အင်းရှင်ကကောင်းကောင်းအဲ့မခံတော့တိကကဲ့ဧည့်သည်ဆိုလို့ရှိရင်တော့ပြန်လဲမပြန်ဘူးအိမ်မှာမှွေနှောက်ပြီးတော့ဒုက္ခတွေပေးသွားလိမ့်မယ်ဒီတော့ဧည့်သည်ကိုနွေ့နွေ့ထွေးထွေးလေးအဲ့ခံလိုက်ပါနာမည်လေးခေါ်ပြီးတော့ကျူးဆိုပါပြီးတော့သူနဲ့နွေ့နွေ့ထွေးထွေးသူ့ညနာကိုတခြားကြည့်ပြီးတော့စကားပြောပါနားရတဲ့ဘောလေးကိုတခြားစူးစိုက်ပြီးတော့နားရဲလို့ရှုမှတ်နေတာဟာဧည့်သည်နဲ့စကားလက်ဆ Kureti Narala, Joga Narala, Benialiga Narale, Nare Nialibu, Bita Susan Shapu, Bido, Baluli, Nani Rale, Nare the Woga Balule, Balupinagu, Nare Korale, Erilu, Mevoli, May Bido, Nare the Wogu, Bita Susan, Bido, Say Eline, Shuji Nimesuye, Widenaye the Woribu, Pila Valley May, Widenaye Guwang the Wogaro, Kanya Kete the Wo, Say Gun Yunan Zire the Wo, ပြန်စိုက်ကြည့်လိုက်ရင်ဒီသဘောတွေမြင်လာမှာပါပဲတဖြည်းဖြည်းနဲ့သမာဓိဉာဏ်ရှင်းလာရင်တော့ဝေဒနာရဲ့ဖြစ်ပြီးပြတ်သွားတဲ့သဘောတွေဝေဒနာရဲ့မမြဲတဲ့အနေစားသဘောတွေဝေဒနာရဲ့မကောင်းတဲ့ဒုက္ခသဘောတွေဝေဒနာရဲ့မပိုင်တဲ့အနတ္တသဘောတွေအဲဒီလိုဖြစ်မမြဲမကောင်းမပိုင်ဆိုတဲ့သဘောတရားတွေကိုသိလာလိမ့်မယ်အဲဒီသဘောတရားကိုသိတဲ့ဉာဏ်အားတွေကောင်းလာပြီးရင့်ကျက်သွားပြီးအထွတ dukkha vedana ga pe de lesson ma dukkha vedana di hu do ae de yu la de lesson li ba ai lesson ko yu ta ya me da ja ma hmat hmat de so ya ra ga a shin kamatha ma swin le ai nu ai da chin metta da tu wa si de namari ne kho bo pi do sat san ja ra phit ba de ဧတဲ့ဆိုရင်လည်းမေတ္တာတုဂုတဝါစီတဲ့နာမည်မျိုးနဲ့ခေါ်ပြီးတော့ရွေးထွေးစွာကျူစွာဧခံခြင်းဖြစ်ပါတယ်။အဲဒီလိုနာမည်လေးခေါ်ပြီးနှုတ်ဆက်ပြီးတော့တိချာစူးစိုက်ရှုသွားရင်အရှုခံအာရုံရဲ့သဘောတွေသိပါလိမ့်မယ်။ကိုယ်ရင်ရောက်လာတဲ့ဧတဲ့ကိုမောင်ဘကတဏှာကြီးနေတယ်ဆိုရင်တဏှာကြီးလုံးလုံးကြီးမောင်ဘနဲ့နှုတ်ဆက်နေကြလို့လားမလို့ပါဘူး။အဲဒီလိုပဲနားတယ်ဆိုတဲ့ဟာကိုလေအပေါ်ရင်လေးဆက်ပြီးတော့နားတယ်နားတယ်နားတယ်နားတယ်နဲ့နားတယ်ဆိုတဲ့သကလုံးကြီးပဲတဏှာကြီးတစ်လုံးရွတ်ဖတ်နေရမှာမဟုတ်ပါဘူးပထမအစလေးတော့နာမည်ခေါ်နှုတ်ဆက်တဲ့သဘောနဲ့နားတယ်နားတယ်စူးစိုက်ပြီးရှုပြီးတော့မှအပြင်သတိလေးနဲ့မှတ်ချက်ပေးလိုက်ပြီးတော့မှအတွင်းသတိလေးနဲ့နားတယ်ဆိုတာဘယ်လိုလဲအတွင်းသတိဆိုတာကဘာလဲဘယ်လိုလဲဘာကြောင့်လဲဆိုတာကိုသိချာလေ့လာနေတဲ့သဘောပါပဲအဲဒီလိုလေးလိုက်ရင်လေးလိုက်ရင်နဲ့ဧည့်သည်နဲ့စကားပြောတဲ့အခါမှာလည်းပဲတခြားလုံးသာမောင်မလို့မခေါ်ပေမဲ့ဈာညံ့ပြီးတော့စကားပြောတဲ့အခါမှာတော့အဲဒီလိုပေါ့ကိုဖရဲ့ခိုးတော့ငါပေါ့လေစသည်အားဖြင့်ကဲဒီလိုဆိုတော့ကောင်းပြီလားကိုဖရဲ့စသည်အားဖြင့်ကိုဖမောင်မဆိုတဲ့နာမည်လေးကတော့မကြမကြတော့ဈာညံ့ပြီးတော့မပြောရဘူးလားအစနဲ့အဆုံးပဲလာတော့ကလည်းမောင်မတခါပြောပြန်တော့လဲမောင်မပြန်တော့မလားကောင်းတယ်ပြန်တဲ့နာကြပြီဒီလောက်ပြောလို့မဖြစ်သေးဘူးနော်ဒီတော့စကားပြောနေရင်လည်းကြူကြကြူကြလေးမောင်မဆိုတဲ့နာမည်စကလုံးလေးကမပပအောင်ထက်ထက်ပြောရတယ်။ဒါမှလူစရာကိုနာမည်လေးမကြကျွမ်းရင်သဘောကျတာကိုဒီတော့အရှုခံအာယုလေးကလည်းဒီလိုပါပဲနားရနားရစသချင်းနှစ်ချက်လောက်မှတ်ပြီးတော့ပြစ်ထားလိုက်ရင် तू ကသိသဘောမကျဘူး။အရှုခံအာယုရဲ့သဘောလေးကိုသိအောင်လဲသိချာစူးစိုက်စိတ်ကလေးကလွတ်သွားမဲ့သဘောလေးဖြစ်နေတယ်။ဒါမှမဟုတ်အရှုခံအာယုကသိမထင်ရှားပဲဖြစ်နေတယ်ဆိုရင်နားရနားရကြူကြကြူကြလေးပြန်မှတ်ရှုခံအာယုမှာစိတ်ကလေးကပ်သွားပြီဆိုရင်အမှတ်ကလေးကိုခဏလွတ်ထားပြီးတော့နားရတဲ့ဘောကိုသိချာစိုက်ကြည့်အဲ့ဒီလိုအချင်းပေါ်လေအမှတ်နဲ့အသိနဲ့တွဲဖက်ပြီးတော့အားထုတ်သွားမယ်ဆိုရင်ရှုခံအာယုရဲ့သဘောတည်းကိုသိလာပါလိမ့်မယ်။ဒါကြောင့်အမှတ်ရဲ့ဒုတိယဆွမ်းရည်ကပညာဖြစ်မှငုတ်ကွယ်နေတဲ့ပရမတ်သဘောတည်းကိုဖော်ထုတ်ပေးပါတယ်။နံပါတ်3ဆွမ်းရည်ကတော့အဲ့ဒီပရမတ်သဘောတည်းရဲ့ကိုယ်ပိုင်သဘောလက္ခဏာကနေစပြီးတော့အများနဲ့ဆိုင်တဲ့မမြင်မကောင်းမပိုင်ဆိုတဲ့လက္ခဏာတွေသိအောင်အဲ့ဒီကနေတစဉ်မဉ္ဇဉ်ဘုံဉာဏ်နေဆက်ရောက်တော့အောင်နောက်ဆုံးအရဟတမေအရဟတဖုနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့တန်မြာဝိဇ္ဇာအမြင့်ပြတ်တဲ့ထိအောင်ဉာဏ်နေအစင်းစင်တိုးတက်တော့အောင်လည်းပဲကုညီပေးပါလိမ့်မယ်။ဒါကြောင့်ဥမ္မတ်ကြီးကိုမမေ့ကြရဘူး။မမေ့အောင်ထပ်ဆိုလိုက်ပါအမှန်အမှန်ဒလဇမပြတ်မရမည် ဒီကတော့ဟမတ်တယ်ဆိုတာတနည်းအားဖြင့်ပြောရင်တော့တရားသူကြီးကသူ့လို့သူလုံနေတာပါပဲအမှတ်ဆိုတဲ့တတိဟာတကယ်တော့တရားသူကြီးပါတရားသူကြီးရဲ့အလုကနှစ်ခုရှိတယ်တရားလိုတရားခံပြောသမျှတရားလိုတရားခံထပ်ဆိုသမျှတွေကိုလည်းတစ်ဖက်ကရေးလိုက်ကြည့်ပြီးတော့မှတ်သားရတယ်နားထောင်နေရတယ် တခါကလည်းပဲတရားလူတရားခံပြောတဲ့စကားကိုတိကျစူးစိုက်နားထောင်ရင်းနဲ့သူ့ဘာပြောနေတာလဲသူဘယ်လိုလှည့်ွက်တည်ပေးနေတာလဲသူဘာကိုထင်ချန်ထားသလဲဘယ်ချက်မှာတော့ဘယ်လိုယုတ်တိမရှိဘူးလဲစသဖြင့်တရားလူတရားခံနေထွက်ဆိုတဲ့စကားရဲ့နောက်ကသဘောလေးကိုလိုက်ပြီးတော့စဉ်းစားနေရတယ်လက်ကပဲလိုက်ရေးပြီးတော့စကားရဲ့အဓိပ္ပာယ်စကားနောက်မှာရှိနေတဲ့တရားသဘောတရားကိုမစဉ်းစားဘူးဆိုရင်လည်းအမှုမှာမဖော်ထုတ် ကိုယ်ကထပ်ပြီးတော့မေးလိုက်ရတယ်။အဲ့ဒီလိုအကွက်စိတ်စိတ်စစ်စစ်နိုင်ပါမှ ဖြောင့်ပြအမှန်ကိုလည်းရရှိနိုင်ပါတယ်ထိန်ချန်ထားတဲ့အချက်တွေကိုလည်းအပြည့်အဝသိနိုင်ပါတယ်အဲ့ဒီလိုထိန်ချန်ထားတဲ့အချက်တွေကွယ်ဖွဲ့ထားတဲ့အချက်တွေဖြောင့်ချက်တွေကိုပြည့်ပြည့်စုံစုံစစ်စစ်ငတ်ငတ်သိမှပဲအမှုမှန်ကိုဖော်ထုတ်နိုင်ပါတယ်ဒီတော့အမှုမှန်ဖော်ထုတ်တယ်ဆိုတော့အမှုကလည်းလောကမှာရှိတဲ့အမှုတွေကလည်းပဲကိုမှုလူမှု မရိမှုစသည်အဖြစ်ပေါ်လေအမှုတွေကလိန်ညာမှုအမှုတွေမျိုးမျိုးရှိတယ်ရည်တွက်မဲ့ဆိုရင်မဆုံးနိုင်ဘူးလူတွေရဲ့စိတ်ဆန်းပြားတာနဲ့များအမှုတွေကလည်းမရေမတွက်နိုင်အောင်များတယ်အမှုတွေဘလောက်ပဲများများတူရတူရပေါင်းစုလိုက်လို့ရှိရင်တော့နှစ်မှုပဲရှိပါတယ်ရာဇဝတ်မှုနဲ့တရားမှမှုဆိုပြီးတော့နှစ်မှုပဲရှိတယ်မဟုတ်လား အမှုမှန်တယ်ဘလောက်များများရာဇဝတ်မှုနဲ့တရားမှမှုရလို့နှစ်မှုပဲရှိသလိုပါပဲယောဂီတို့စစ်စေးရမယ်ကမ္မထာအမှုကလည်းပဲဘလောက်ပဲများများနှစ်ခုပဲရှိတယ်ဗာနဲ့ဗာလည်းသိမှုနဲ့သိမှုမဏိကပြောခဲ့ပြီးပြီတရားအထုတ်တယ်ဆိုတာသကလုံးတစ်လုံးနဲ့ရွေးချယ်တခြားသကလုံးတစ်လုံးနဲ့ပြောမယ်ဆိုရင်တော့ကမ္မထာထိုင်တာပဲ ကမ္မထမ်းထိုင်နေဆိုတဲ့ဇာတ်ရဲမှာကမ္မရဲ့ဌာနရဲ့ထိုင်နာရဲ့ကမ္မဆိုတာကအမှုပါပဲဌာနဆိုတာဖြစ်တာကမ္မထမ်းထိုင်နေဆိုတော့အမှုစစ်တာပါပဲဘာမှုအမှုမှန်ကဘာကိုသိကျင်တာလဲလို့ဆိုရင်တော့ငါရှိမရှိသိကျင်ပါတယ်အဲ့ဒီငါရှိမရှိနဲ့ပတ်သက်တဲ့ယုံနံခန္ဓာတွေကလည်းမြဲမမြဲဆိုတာသိကျင်ပါတယ် အဲ့ဒီခန္ဓာတွေယုံနံခန္ဓာတွေကကောင်းမကောင်းဆိုတာလည်းသိကျင်ပါတယ်အဲ့ဒီယုံနံခန္ဓာတွေဟာပိုင်းမပိုင်းဆိုတာလည်းသိကျင်ပါတယ်အချက်၄ချက်ကိုသိကျင်လို့အမှုစစ်နေရတာပါငါဆိုတာရှိမရှိမြဲမမြဲဆိုတာကအနေဆလားနေဆလားကောင်းလားမကောင်းလားဆိုတာကဒုက္ခလားသုခလားပိုင်းလားမပိုင်းလားဆိုတာကအနတ္တလားအတ္တလား အဲ့ဒီအမှုမှန်ပေါ်ပေါက်ရင်းအတွက်အမှုစစ်နေရတာဆက်လိုက်တော့အမှုတွေဘလောက်များများနှစ်မှုတွေရှိတယ်လို့ပဲရှုမှတ်စရာအာယုန်တွေဘလောက်များများတူရတူရပေါင်းလိုက်တော့ထိမှုနဲ့သိမှုနှစ်ခုပဲရှိတယ်ထိမှုဆိုတာကရုပ်တရားကိုကိုးစားပြုပါတယ်သိမှုဆိုတာကနံတရားကိုကိုးစားပြုပါတယ်မြင်ရကလည်းထိတာရှိတယ်ကြားရကလည်းထိတာရှိတယ်နံရကလည်းထိတာရှိတယ် စာရကလည်းထိတာရှိတယ်ထိရကလည်းထိတာရှိတယ်တွေးကြံရကလည်းပဲထိတာရှိတယ်မျက်စိနဲ့မြင်တဲ့အခါထိတယ်ဆိုတာကမျက်စိနဲ့အစင်းနဲ့နှစ်ခုထိတာကိုပြောတာပါပြီးတယ်ဆိုတာကမျက်စိနဲ့အစင်းနဲ့ထိလို့မြင်တယ်ဆိုတာလေးပြီးလိုက်တယ်အဲ့ဒီမြင်တဲ့အာယုန်နဲ့ပတ်သက်ပြီးတော့နှလုံးသွင်းအားလျော်စွာကောင်းတာနှလုံးသွင်းတော့အကုသို့ဖြစ်တယ်မကောင်းနှလုံးသွင်းလိုက်တော့အကုသို့ဖြစ်တယ်အဲ့ဒီမြင်ပြီးသ ဒီနှမှုတွေတော့ဘယ်လိုမှလျှော့လို့မရတော့ဘူး။ဒ ဖြစ်မှုပဲရှုမယ်กว่าတိမှုတော့မရှုတော့ဘူးဒီလိုလဲလုံးလို့မရဘူးတိမှုပဲရှုမယ်တိမှုတော့မရှုတော့ဘူးဒီလိုလဲလုံးလို့မရဘူးတိတဲ့တော့ပို့ပြီးတော့ချုံလို့မရတော့ပါဘူးဒါပေမဲ့လည်းတကြိမ်နဲ့ထဲတော့တိမှုရောတိမှုရောရုပ်ရောနာရောသင်္ချာခြင်းမှာသင်္ချာမယ်နန္တရားဆိုတာကတော့တိမှုတော့ပထမပိုင်းမှာတိပြီးတော့မသင်္ချာတတ်ပါဘူးတိမှုလို့ခေါ်တဲ့ရုပ်တရားကပို့ပြီးတော့သင်္ချာပါတယ် ထင်ရှားတဲ့ရုပ်တရားကိုပဲပိုင်နေအောင်ရှုရင်ရှုရင်းရှုရင်းနဲ့ပြီးမှုလို့လည်းပေါ်လာတတ်ပါတယ်ရုပ်ကိုရှုနေတဲ့နာမပေါ်လာလို့ဆိုပြီးတော့စိတ်ဓာတ်မလျှော့ရဘူးစိတ်အားမပြည့်ရဘူးနာမပေါ်လာဘူးဆိုရင်ရုပ်ကိုသာထပ်တလဲလဲပြန်ရှုပါလို့ပြီးတကတော်ဒီမှာလည်းပဲစီးညင်းသေးတာထုတ်ထားပါတယ်ရုပ်လည်းရှုရမယ်နာလည်းရှုရမယ်ဆိုပြီးတော့ဘယ်မှလဲနာတရားဆိုပြီးတော့တမင်လိုက်ရှာနေကြမလ ဒီမှုရောဒီမှုရောမမြင်သေးဘူးဆိုတာကတော့ဒီမှုရဲ့ဉာဏ်မျက်စိအာနယ်နေသေးလို့ပေါ့ဉာဏ်မျက်စိမှုန်နေသေးလို့ပေါ့မျက်စိမှုန်နေသေးတယ်ဆိုရင်အဝေးကလာတဲ့လူနှစ်ယောက်ကိုနှစ်ယောက်လုံးတည်းတည်းကိုယ်ကိုမမြင်နိုင်ဘူးပေါ့အများစုလည်းကြာဘူးနေကြတဲ့ဖြစ်ချက်လေးတစ်ခုရှိပါတယ်လေဟာသလူလူဘာလူလူပြောလို့ရှိကြတယ်မျက်စိမှုန်တဲ့လူတယောက်ကိုဆရာဝန်ကစမ်းသပ်တယ်စမ်းသပ်တော့ဟ မြင်လားဆိုတော့မျက်စိစမ်းသပ်ခံတဲ့လူနာကဘာပြောလဲအမျိုးသမီးတော့မြင်တယ်အမျိုးသားတော့မမြင်ဘူးတဲ့